တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာဝါပြည်တွေးစီညီညွတ်ရေးတပ်မတော် UWSC ဌာနချုပ်ပန်ဆန်းမှာတွေ့ဆုံခဲ့ပြီးအချင်းချင်းပူးပေါင်းဆောင်ရွက်ရေးပုံမခိုင်မာစေဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ကဒီကနေ့အွန်လိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်နိုင်ငံရေးတုံ့တက်သူတွေကဒီတွေ့ဆုံမှုဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုတက်မရောဒါမှမဟုတ်နေကြားဆောက်တက်မှာတာဝန်ထမ်းဆောင်မှုတိုက်တွန်းတာနဲ့ဆက်ဆက်နိုင်တယ်လို့လက်ရှိစစ်ရေးအခြေအနေတွေနဲ့ဆက်ဆက်နိုင်ကြောင်းတုံ့တက်ကြပါတယ်ပန်ဆန်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တွေ့ဆုံပွဲအကြောင်းရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါပါရှင
်ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီခေါ်တဲ့ FFPNCC မှာပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဒီလ16ရက်နေ့ပန်ဆိုင်မှာတွေ့ဆုံခဲ့တာပါဒီကနေ့ကျင်းပတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ရဲ့သတင်းစာရှင်းလင်းပွဲမှာတော့ ULA ရဲ့ဒုတိယစီဦးစီးချုပ်ဒေါက်တာညူထွန်းအောင်ကတွေ့ဆုံပွဲအကြောင်းခုလိုပြောပါတယ
်အေးအဖွဲ့အစည်းချုပ်ကဒီချိန်မှာလည်းဒီပြည်သူ့ဆောင်ရွက်မှုဒီအရင်ကတည်းကလူခိုင်မာလာအောင်ဒီနေ့မတူရပြဆိုတာတပူရှင်ဒီရဲ့အခေနေတိကိုလည်းတောင်ပြရန်ရခိုင်ပြည်ဗမာပြည်တိကအခေနေတိကိုအမန်ခန့်ပလေဆိုပုံစံမျိုးကိုပြောခိုက်တာဒီနောက်တစ်ခုကအခုဒီ UWS ရဲ့အပိုက်ဟေခန်အားလိုက်ရင်ဒီစက်တဲ့လူတွေကောင်းဆောင်ပြီးနဲ့ကျွန်တော်တို့ဂျော်ဒီချင်းမှာပို့လို့ရရနဲ့အဲဒီလက်ပြပြီးအလုံးလုံးနိုင်ဖို့ဆိုရင်ဒီစက်ဒီအများကြီးပါပ
ါပြီးခဲ့တဲ့ August လအတွင်းကပဲဝါပြည်သွေးစည်းညီညွတ်ရေးတက်မတော်UWSC ကအသက်အရွယ်ကြီးရင်းနဲ့ထိပ်ပိုင်းကောင်းဆောင်တော်များများကိုယာရုကအနာပေးခဲ့ပြီးတော့လူလက်ပိုင်းမျိုးဆက်သစ်တွေနဲ့အစားထိုးတောင်းဝန်ပေးခဲ့ပါတယ်။ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တွေတွေ့ဆုံပွဲဟာကိုဗစ်ကာယရောဂါကြောင့်မတွေ့ဆုံဖြစ်တာကြာပြီဖြစ်တဲ့အတွက် UWSC ကောင်းဆောင်သစ်တွေနဲ့မိတ်ဆက်ရင်းနဲ့တွေ့ဆုံတဲ့ပွဲဖြစ်နေဒေါက်တာညိုထွန်းအောင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်ကနိုင်ငံရေးလှစ်တာတုံးသက်သူဆိုင်းထွန်းအောင်လင်ကတော့ဒီတွေ့ဆုံပွဲဟာဝါကောင်းဆောင်သစ်နဲ့တွေ့ဆုံပွဲတက်တက်ထက်ပိုးလိမ့်မယ်လို့တုံးသက်ပါတယ်။စစ်ကောက်စီဘက်ကတိုင်းဒါလက်နက်ကင်ဖွဲ့ရည်အနေနဲ့လက်နက်ဆက်ကင်မယ်ဆိုရင်တက်မတော်ဒါမှမဟုတ်နေကြာဆောက်တက်မှာဝင်ရောက်မှုထမ်းဖို့တိုက်တွန်းတာနဲ့ဆက်ဆက်နိုင်တယ်လို့သုံးသပ်ပါတယ
်။ပထမတော့ဗျာသူစစ်တပ်ကပြောတာတော့လွတ်လွတ်လပ်လပ်လားဆင်းနေပြောတယ်ပြီးတော့သူက2008ခြေကဥပဒေတော့နေကြာဆောက်တော့ပြည်သူစစ်တော့အဲ့ဒီစကက်ဂျူးဟို1နဲ့2ကိုစဉ်းစားခဲ့ဥမာ2008ခြေကဥပဒေစရားတွေကိုစဉ်းစားခဲ့တဲ့အချိန်မှာသူနည်းနည်းလေးကိုယ့်ရဲ့ကာယဖြစ်တော့ပေါ့လေနော်။သူကနည်းနည်းပါးပါးစုပြီးမှအိုရက်ချင်တဲ့ဘောရှိတာပေါ့နော
် FPNCC ဘာပေါဝင်တဲ့ UWSC ဝ NDAA မိုင်လာနဲ့ SSPB ရှမ်းပြည်တိုးတက်ရေးပါတီတို့ဒီစစ်ကောင်စီကဖိတ်ခေါ်တဲ့ညီနေဆွေးနွေးပွဲမှာပေါဝင်တယောက်နေကြတဲ့ဖွဲ့တွေဖြစ်ပါတယ်ဒီလ17ရက်နေ့ကလည်းပန်ဆန်းမှာသူတို့၃ဘွဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီ၃ဘွဲ့ဟာမြန်မာစစ်တပ်ဘက်ကတိုက်တွန်းနေတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေနေကြာဆောင်တက်မှာပေါဝင်ရေးကိုလက်ခံမဲ့ပုံရှိတဲ့အကြောင်းနိုင်ငံရေးလှိလာတုံ့တက်သူတူဖြစ်တဲ့ဦးတန်းစုနိုင်ကသုံးသပ်ပါတယ်မြန်မာနိုင်ငံတော်ကတိုက်ပွဲတွေပြန်ပြီးတော့များလာတဲ့အနေအထားပေါ်မှာသဘောထားအမြင်တွေတွေ့ဆုံဆွေးနွေးတာဖြစ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်။အခုကရခိုင်မှာပြန်ပြီးတော့တိုက်ပွဲဆက်နေပြီ။ရခိုင်မှာအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တို့ညီနောင်သုံးဘုံပေါ့ဗျာ။ကုကနေတဲ့တန်းကလည်းလှုပ်ရှားမှုစလာလိမ့်မယ်လို့ထင်နေဗျာ။အခုက NUG ကလည်းတပြည်လုံးကုစစ်ဆောက်ဖို့အတွက်ညီနိုင်ဆက်ဆက်နေတဲ့အခြေဖြစ်တာပေါ့။ KIG ဆိုလို့ရှိရင်တော့ NUG နဲ့ပေါင်းစပ်ပြီးတော့အလက်တုလှုပ်ရှားနေတဲ့အဖွဲ့အစည်းပေါ့ဗျာ။အဲ့လိုအခြေအနေမှာပါဝင်လှုပ်ရှားလာမယ်အင်အားစုတွေအပေါ်သူတို့ဘယ်လိုသဘောထားတယ်ပါလဲဆိုဒီစားချုပ်ကြီးကြလိမ့်မယ်လို့ထင်ပါတယ်သဘောထားတစ်ခုတော့ရှင်းရှင်းလင်းလင်းတော့သူတို့ကြည့်အောင်လှုပ်ကြလိမ့်မယ်ထင်တယ်
တရုတ်မြန်မာနယ်စပ်ခြေစိုက်ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC မှာ UWSC ဝ NDA မိုင်လာ KIA ကချင်း SSPP ရှမ်းမြောက် TNLA တောင်ပလောင် MNDAA ကိုကန့် AA ရခိုင်စားရလက်နက်ကင်ဖွဲ့တွေပါဝင်ကြပါတယ်ဒီဖွဲ့ခုနှစ်ဖွဲ့ဟာမြန်မာစစ်တပ်နဲ့တနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA ကိုလက်မှတ်ရေးမထိုးထားပါဘူး။ဒါပေမဲ့လည်း UWSC ကဝ NDA မိုင်လာ SSPB ရှမ်းမြောက်ဖွဲ့တွေဟာလက်ရှိစစ်ကောင်စီကကျင်းပနေတဲ့ညီနေဆွေးနွေးပွဲကိုအခြား NCA လက်မှတ်ထိုးထားတဲ့အဖွဲ့ခုနှစ်ဖွဲ့နဲ့အတူပါဝင်တက်ရောက်နေပါလေခင်ဗျာ
။ကိုသားညုံပြပြပေးခဲ့တာပါ။